တစ်ပတ်တော့အောက်ဆီဂျင်အဆိပ်တင်ရကြောင်းဖြည့်တင်ရရှင်ဒေါက်တာဆန့်ရှင်ကိုနင်းနေပြီးပြန်ပြပေးမှာပ
ါအကုန်လုံးပေါ့နော်ကျွန်တော်လေထဲမှာပါတဲ့အောက်ဆီဂျင်နဲ့တက်တရားခိုင်နှုန်းပါတဲ့ပုံမှန်လေကိုကျွန်တော်ရှုကြတာဟာဒါအသက်ရှင်ဖို့အတွက်အလွန်အရေးကြီးတဲ့အလွန်ကောင်းပါတယ်ဒါပေမဲ့လူရာနဲ့များသွားရင်အသက်အန္တရာယ်ကိုရပ်ရှာနိုင်ပါတယ်ခင်ဗျအောက်ဆီဂျင်လေထဲမှာရှူတဲ့ထဲမှာများတာကိုကျွန်တော်တို့ hyper oxygen ပေါ့နော်ဆေးသလုံးပေါ့နော်အဲ့ဒီကနေတစ်ဆင့်အဆိပ်တက်လို့ရှိရင် oxygen toxicity သို့မဟုတ် oxygen poisoning လို့ကျွန်တော်ခေါ်ပါတယ်ခင်ဖြစ်နိုင်ပါတယ်အဲ့လိုဖြစ်နိုင်ခြေကလည်းမတူဘူးခင်နှစ်မျိုးရှိပါတယ်တစ်ခုကတော့ဒီ oxygen ကိုပုံမှန်27ရာခိုင်နှုန်းပါတဲ့လေမဟုတ်ဘဲနဲ့ oxygen ကိုများအောင်ပေါ့နော်စိတ်ပညာသုံးဆို concentrate ပေါ့နော်အများအောင်လုပ်ပြီးတော့အဲ့ဒါကိုအချင်းတူတူအတွင်းမှာရှူမိလို့ရှိရင်အောက်ဆီဂျင်အဆိပ်တင်ရတဲ့မျိုးဖြစ်နိုင်ပါတယ်အဲ့လိုအဆိပ်တင်လို့ရှိရင်သူကချက်ချင်းဖြစ်တယ်နိုင်ပိုင်းတွင်ဖြစ်တယ်နောက်တစ်ခါအုံနောက်နဲ့အာရုံကိုကြည့်ခိုက်ပါလေဒါဖြစ်နိုင်ခြေနံပါတ်1ပေါ့နောက်ဖြစ်နိုင်ခြေနံပါတ်2ကတော့ခုနလောက်မများတဲ့အောက်ဆီဂျင်ကိုလိုလာတဲ့ပုံတော့ပုံပဲပေါ့နော်ဒါမျိုးအချင်းကြာရာရှူနေလို့ရှိရင်နာရာရှိအောက်ဆီဂျင်အဆိပ်တင်ခြင်းဖြစ်ပါတယ်အဲ့ဒီလိုဖြစ်ရင်တော့သူကအဆုတ်ကိုတက်ရောက်ပါတယ်ခင်ဗျအဲ့တော့ဒီဖြစ်နိုင်ခြေနှစ်မျိုးလုံးဟာဆိုးလို့ရှိရင်တော့အသက်အန္တရာယ်ဒီဒုက္ခမင်းနေပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီဘယ်လိုလိုမျိုးတွေမှာဒီအောက်ဆီဂျင်အဆိပ်တင်တာမျိုးဖြစ်သွားတယ်လဲဆရာ
အဆိပ်တင်ခြင်းကဖြစ်နိုင်တဲ့လူ၃မျိုးရှိတယ်ခင်ဗျပထမတစ်မျိုးကကျွန်တော်ကိုဗစ်လူနာတွေပေါ့နော်အောက်ဆီဂျင်ပေးရတဲ့လူနာတွေပေါ့ဆေးသာနဲ့ပြန် hyperbaric oxygen therapy လို့ခေါ်ပါတယ်ခင်ဗျာဒီနေရာပြင်အထူးပြုလုပ်ထားတဲ့အောက်ဆီဂျင်ကိုပေးပြီးကူတာတဲ့လူနာတွေသူတို့မှလည်းစိတ်ပင်ရဖြစ်နိုင်တယ်။နောက်တစ်ခုကဆေးရုံတွေမှာလမစီပဲမွေးတဲ့ကလေးပေါင်ချင်းရော့ပြီးရမွေးတဲ့ကလေးကိုအောက်ဆီဂျင်ပေးရပါတယ်။အဲ့ကလေးတွေမှလည်းသတ်မှတ်ညွှန်ကြားချက်တဲ့မညီဘူးဆိုရင်သူတို့လည်းစိတ်ပင်ဖြစ်နိုင်တယ်။နံပါတ်3အမျိုးအစားကတော့အောက်ဆီဂျင်ဘူးကိုကြောမှတင်ပြီးတော့ရေငုပ်တဲ့ရေငုပ်သမားတွေပေါ့နော်။အဲ့3မျိုးမှာအောက်ဆီဂျင်စိတ်ပင်ရဖြစ်ပါတယ်။ဖြစ်တဲ့အခါမှာ alveolites ကိုအသေးဆုံးလေးအိတ်ကလေးတွေဆဲပုံလွာလေးတွေကပျက်စီးကုန်တယ်ပျက်စီးပြီးတော့အဲ့မှာသူ့အလုပ်လုပ်တဲ့အောက်ဆီဂျင်ယူကာဗွန်ဒိုင်အောက်ဆိုက်ထုတ်တဲ့အလုပ်ကိုမလုပ်နိုင်တော့မလုပ်နိုင်တဲ့တွေလူဟာအောက်ဆီဂျင်ရသလောက်မရတဲ့အခါမှာခန္ဓာကိုယ်မှာအရေးကြီးတဲ့အင်္ဂါအစိပ်ပိုင်းတွေအောက်ဆီဂျင်မဝါပါအဲ့မှာအရေးကြီးတာကအုံနောက်ပေါ့နော်အုံနောက်နဲ့အာရုံကြောမှာအောက်ဆီဂျင်မဝတဲ့အခါမှာလူနာဟာစိတ်ပိုင်းဆိုင်ရာအုံနောက်ပိုင်းဆိုင်ရာလက္ခဏာတွေတယောက်ပါတယ
်။အုံနောက်ပိုင်းဆိုင်ရာမှာထိကြိုက်သွားရင်ဒီတွေ့ရတဲ့လက္ခဏာတွေကဘာတွေပါလဲဆရာ
။အဲ့ဒီလက္ခဏာတွေကိုတန်းစီပြီးတော့မှတ်သားဖို့လွယ်အောင်ပြောရရင်အောက်ဆီဂျင်အစိပ်တင်လို့ရှိရင်အုံနောက်နဲ့အာရုံကြောကြောက်ခေါင်းကြိုက်တာတို့စိတ်တူတာဆူရင်တာခေါင်းမူတာနောက်တစ်ခါသူပဲနေရာစေဘူးမှဆိုဆေးရုံရောက်နေမှတော့သူမသိဘူး။အဲ့ဒါသူရဲ့အသက်ရှင်နှုံးကလည်းသူရတဲ့ပုံမှန်နဲ့အရင်ရတဲ့ပုံပြီးမြန်တယ်။နောက်တချို့လူကလည်းကြွထိုးပါတယ်ခင်ဗျာ။ချမ်းနဲ့တုံနေလူရအားမရှိဖြစ်တယ်ဟိုခြေလေးလက်တွေလည်းထုံကျင်တယ်မျက်စိကလည်းအကြည့်မကောင်းနားကလည်းဥပြီးတော့နားထဲမှာအတန်နေကြနောက်နားအကြာမကောင်းပြို့တယ်လက်တွေတုံနေတယ်နောက်ဆုံးမှာတက်တာပေါ့နော်ကျွန်တော်ဟိုမပြောကောင်းမဆိုတော့ဝေယူကြံလို့ပေါ့နော်တက်တဲ့ဟာဒီဖြစ်နိုင်ပါလေခင်ဗျအ
ောက်ဆီဂျင်ကောင်းကောင်းမရဘူးဆိုလို့ရှင်အဆုတ်ပိုင်းမှာဒင်းနေရာကိုထိကြိုက်ပါလေရှင
်ဟုတ်ကဲ့အထိကြိုက်တဲ့နေရာတော့ကျွန်တော်တို့ alveoli ခေါ်တဲ့ဟိုအသေးဆုံးလေးအိတ်ကလေးတွေပါဖြစ်ပါတယ်အဲပျက်စီးတယ်ကြောင်တယ်အဲအဲ့ဒီမှာအရည်တွေအချွဲတွေအေးပြည့်နေပါပေါ့နော်အဲ့လိုပြည့်လို့ရှိရင်လူနာဟာဘယ်လိုလက္ခဏာတွေခံစားရမလဲဆိုတော့အသက်ချူတဲ့အခါမှာခံစားမှုပုံစံတွေရှိတယ်ခင်ဗျာလူတိုင်းသိတယ်အဲ့ဒီပုံစံအရင်လိုမဟုတ်တော့ဘူးပြောင်းလာတယ်နောက်ကအသက်ချူတာကပူလောင်တယ်လို့ပေါ့နော်အဲ့လိုခံစားရတယ်နောက်ကချင်းချင်းလို့ကိုမရအောင်ချောက်အဆက်မပြတ်ဆိုးတယ်ခင်ဗျာနောက်တချို့ဆိုရင်ချောက်ဆိုရင်သွေးပါပါတယ်ကွာကိုဗစ်ကြောင့်ချောက်ဆိုးသွေးပါဖြစ်နိုင်တယ်။နောက်လူနာဟာအသက်ရှင်မဝဘူးဘလောက်ရှိရှိ။နောက်တစ်ခါကျွန်တော်တို့ကိုပူမယ်၊နှာခေါင်းမှာကြည့်လိုက်ရင်နှာခေါင်းကိုဖုံးထားတဲ့အတွန်းအလွှာလေးရေးနေပြီ။သူ့ကိုဓာတ်မှန်ရိုက်လို့ရှိရင်ကျွန်တော်တို့ pulmonary edema လို့ခေါ်တယ်။ edema ဆိုတော့ရောင်တာပေါ့နော်။ကိုရောင်တယ်။သူကအဆုတ်ကျိုးကိုရောင်နေတယ်။နောက်ငကြဲနဲ့ပဲနားထောင်ရုံနဲ့ငကြဲထဲမှာအသက်ရှူတာမတူတဲ့အတန်းတွေကိုကြားပါတယ်ခင်ဗျာ။ဒါကတော့ဟိုအဆုတ်ပိုင်းဆိုင်ရာတရားမှုတွေဖြစ်ပါတယ်ခင်ဗျာ။
ဆိုတော့ဒီလိုမျိုးအောက်ဆီဂျင်ဒီအဆိပ်တဲ့လက္ခဏာတွေတွေ့လာလို့ရှင်ဘယ်လိုအဆင့်တရားပြန်ပြီးလုပ်ပေးလို့ရပါလဲရှင်
လက္ခဏာနှစ်မျိုးပေါ့နော်။ဥမ္မောင်းနဲ့အာယုံရောဆိုင်ရာလက္ခဏာနဲ့စုပ်ပိုင်းဆိုင်ရာလက္ခဏာတွေတွေ့လို့ရှိရင်ဆရာဝန်ကနေပြီးတော့အဲချက်ချင်းကုသမှာဒါအရေးပေါ်ဖြစ်ပါတယ်ဗျ။ဒီအစုပ်ပိုင်းဆိုင်ရာဆိုရင်24နာရီအတွင်းမှာလက္ခဏာတွေပေါ်တယ်။အဲကြောင့်24နာရီအတွင်းမှာအရေးပေါ်ကုသဖို့လိုပါတယ်။ကုသနည်းမှာပထမအဆုံးကတော့ပေးနေတဲ့ပုံမှန်နဲ့များအောင်လှုပ်ထားတဲ့အောက်ဆီဂျင်ကိုလျှော့ချရပါမယ်။ချစ်ချင်းပြုံးသားကြီးတော့ရက်တာမတင်ဘူး။ဒါကြောင့်အောက်ဆီဂျင် flow rate လို့ခေါ်တဲ့စီစဉ်နှုန်းကို1မိနစ်ဘယ်နှလီတာဆိုတဲ့လီတာကိုလျှော့ချရပါမယ်။ကုသနီနီနောက်ထာရီကတော့လူနာဘာခံစားရတယ်လေဆိုတဲ့အချက်လက်တွေကိုမူတည်ပြီးကျွန်တော်တို့ပေးရပါတယ်။
ဒီဆေးရုံနဲ့လည်းအခုမသွားနိုင်ကြဘူးပေါ့နော်။ဆောင်းဝင်နေလည်းလည်းမတွေ့နိုင်ကြဘူးဆိုလို့ရှိရင်အိမ်မှာပဲကုသနေတဲ့လူနာတွေအတွက်ကောအရေးပေါ်ဘာတွေလောက်တန်လဲဆရာပြောပြပေးပါဦး။
ဒီဆေးရခိုင်နှုန်းလူနာတွေကအိမ်မှာပဲနေကြရပါတယ်။ပမာတိဆိုရင်တော့အဲ့ဒီတဲ့မကလူနာတွေကဆေးရုံနဲ့မသွားနိုင်ဆေးရုံနဲ့လည်းလက်မခံစသဖြင့်ပေါ့နော်အကြောင်းကြောင်းကြောင့်ဆိုတော့အိမ်မှာနေကြရတဲ့လူရန်နှုန်းကပိုများတယ်ခင်ဗျ။အိမ်မှာဘယ်လိုလုပ်ရမလဲဆိုတဲ့အချက်ကပမာတိအတွက်အတားမှအရေးကြီးပါတယ်။ခုဆက်ပြီးဆိုကြတဲ့ကတိကျနေထိုင်ခြင်းစည်းကမ်းကာဝေးရေးစည်းကမ်းနဲ့တန့်ရှင်းရေးစည်းကမ်းတွေသုံးမျိုးကိုရန်နှုန်းပြည့်လိုက်နာရပါအခါအော်ဖီဂျင်ပြိနေသွားတဲ့တော်တော်နေတဲ့လူနာများတဲ့လူနာတွေဆိုရင်ဆေးရုံကြမှာလည်းရတယ်။ဒါကြောင့်အိမ်မှာလည်းအောက်ဆီဂျင်ပေးနေရုံနဲ့မပြောက်နိုင်ဘူးဆိုတဲ့အချက်ကိုသိရပါမယ်။ဗမာပြည်မှာကျွန်တော်သိရသလောက်တော့အောက်ဆီဂျင်စီလင်ဒါတွေအောက်ဆီဂျင်ကွန်စင်ထရေးတာဆိုတဲ့အဲ့ဒီစက်ကိုဝယ်ပြီးသုံးတဲ့အခါမှာစစ်တွေသုံးလို့ရှိရင်အညွန့်ပါတယ်။အဲ့ဒီအညွန့်နဲ့မပိုဘူးအတားမှအရေးကြီးပါတယ်။အဲ့တော့စက်ကလည်းအော်အမျိုးသားကောင်းရမယ်ပေးတဲ့နှုတ်ကလည်းမှန်မှန်မကန်ကန်ပေးဖို့လိုပါတယ်ခင်ဗျာ
ဒေါက်တာကျက်ဆယ်ပြောကြားခဲ့တယ်ပဲဒီသတင်းဖတ်တဲ့တိတ်ကံနဲ့နေပြည်တော်ကျွမ်းသာကိုဒီမှာပဲကျွမ်းသာလိုက်ပါတယ်နောက်တစ်ပတ်မှာကျေးဇူးတင်ပါတယ်